ိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ရောဂါပြန့်ပွားမှုကြောင့်ဒီကမ္ဘာလက်ခရီးသွားတွေအသွားအလာကျသွားတယ်လို့ရောဂါကူးစက်မှာစိုးရိမ်ကြတဲ့ထိုင်းလူမျိုးတွေကလည်းလူစီကားတဲ့ဈေးဝယ်စင်တာတွေကိုတိတ်ပြီးတော့မသွားကြတော့ပါဘူး။ဝယ်သူနည်းလာတာနဲ့အမျှဆိုင်တွေပိတ်ပစ်နေကြရတဲ့အတွက်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့မြန်မာအလုပ်သမားအများအပြားအလုပ်လက်မဲ့ဖြစ်ကုန်ကြတဲ့အကြောင်းကိုထိုင်းအခြေစိုက်ဗီဝေးသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ COVID-19ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှာကိုတောက်နေကြတဲ့အတွက်အရင်ကဈေးဝယ်စင်တာတွေမှာလူစီကားတဲ့ဈေးတွေမှာထောက်ကပ်နေပြီးဈေးဝယ်သူတွေမလာတာကြောင့်ဈေးရောက်သူတွေလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။ပုံတိုက်ဈေးဝယ်စင်တာတွေမှာရှိတဲ့အယောင်ဆိုင်ငယ်လေးတချို့မှာတော့ဈေးဝယ်သူနှဲပါလာကြောင့်ပိတ်ပစ်လိုက်ကြပါတယ်။ဒါကြောင့်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့အယောင်ဝန်ထမ်းတွေတက်ကြီးလုပ်နေတဲ့မြန်မာအလုပ်သမားတွေအပါအဝင်ဈေးဆိုင်တွေမှာအလုပ်သမားတွေချော့ချတာခံနေကြရပါတယ်ဆိုပြီး NEC အလုပ်သမားကူညီရေးအဖွဲ့ရဲ့ဒါရိုက်တာဥက္ကဋ္ဌကြီးကပြောပါတယ်
။ကိုယ်နဲ့ခုမှကြော်တော့ဒီအပေါ်သက်သက်မှာအလုပ်သမား9ယောက်တုံးထားတယ်။အဲ့ဒီမှာသူကဒီလိုကတော့ထုတ်ပြန်လို့ရှိရင်ဆိုရောကြီးပြည်ရမှာ3ယောက်ပဲခိုင်းလိုက်တာ။အဲ့လိုကမှမလုပ်နိုင်ဘူး။အဲ့မလုပ်နိုင်တဲ့ခါကျတော့လုံးဝဖတ်ကောဖတ်တဲ့ချိန်မှာသူကပြဲတာအဲ့လိုမှချော့ပြီးသားဖြစ်သွားလုံးဝလည်းပြန်တိုင်လို့မရဘူး။ကိုယ်တော်နဲ့ကိုယ်ဖတ်တာအဲ့ပုံစံနဲ့ချော့ပြီးသားဖြစ်သွား
လာကြောင်ဒီလာကိုဘက်ငွေ12000ရမယ်ဆိုပြီးဒီလပိုင်းမှာပဲ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့စာချုပ်ထုတ်လာခဲ့ပြီနဲ့ထိုင်းနိုင်ငံဘက်ကိုရောက်တော့လာကြောင်ဒီမရပဲလုပ်ရလဲမှန်မှန်မသိရတာမျိုးကိုကြုံနေရသူတွေဟာထိုင်းနိုင်ငံမှာပဲကြုံရအလုပ်တွေလုပ်နေကြရတာပါဒီလိုကြုံရအလုပ်လုပ်နေကြတဲ့လူသမားတခုကလည်းအလုပ်အကိုင်အဆင်မပြေဘူးဆိုပြီးပြောပါတယ်
လောက်ခတွေကသူကအခုလာတာနဲ့ပြီးနေလို့ပြောပြောလာတာနဲ့လည်းမသိဘူးကျွန်တော်တို့ကိုရက်ဆိုကိုရက်ကပဲရှင်းပြီးတာကိုရက်ကတော့ကျွန်တော်တို့3000လောက်ခွဲပေးတာခင်ဗျဘယ်လိုလုပ်လဲဆိုတော့အခုကျွန်တော်တို့900ဆင်းရမယ့်နေရာမှာသူတို့က2ယောက်လောက်ပဲပေါ်သွားတယ်3ယောက်လောက်ကိုချန်ထားတယ်အဲ့လိုမျိုးအလဲလဲနဲ့ဆင်းဆိုင်ပြီးတော့အမျိုးမျိုးသူတို့ဟိုအလောက်ကလည်းလုံးဝမပေးနိုင်ဘူးကျွန်တော်တို့တက်ကြွမှုမရှိဘူးစီးပွားကြလို့လားမကြလို့လားတော့ကျွန်တော်တို့ကမပြောတာခင်ဗျအဲဒီကျွန်တော်လူကောင်း3ယောက်တော့ရှိတယ်ခင်ဗျလူကောင်း3ယောက်မှလည်းသူကဆက်တက်လာတော့ဆက်ကွန်ရောက်ကိုသူတို့3ယောက်ပဲကျန်တာခင်ဗျာ
အလုတ်ကောင်းရဖို့အတွက်ကျပ်ငွေ7သိန်းကနေ10သိန်းသာပေးပြီးထိုင်းနိုင်ငံကိုသွားလာနေကြတဲ့တရားဝင်လုံသမားတွေဟာအခုအလုတ်သမားရှော့ချနေခြင်းနဲ့ရင်ဆိုင်နေရတယ်လို့စီးပွားရေးကြတင်တာကြောင့်လုံအားခါတွေမပေးနိုင်တာကိုကြုံနေရတယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ
်အလုတ်သမားထွက်တဲ့လူကအလုတ်ကောင်းနေတော့ဗျာဘယ်သူမှအဲ့လုံရုံကလူထွက်ချင်ဘူးအဲ့တော့ထွက်တဲ့လုပ်ငန်းဒီမှန်နေတာအကုန်လုံးငှားတာလောဟာကမရတာတို့သုံးငါးကမရတာတို့ကျမကြီးမကောင်းတဲ့အလုတ်သမားဆိုတဲ့ဒီမှာပြန်ချသွားတာပဲ
အခုရက်ပိုင်းအတွင်းမှာပဲ GM General Motor Plus ကားကုမ္ပဏီကြီးကထိုင်းနိုင်ငံမှာကားထုတ်လုပ်နေတာကိုရက်ဆိုင်ပြီး Great Wall Motor ကုမ္ပဏီကိုလွှဲပြောင်းပေးလိုက်ပြီးဆိုပြီးကြေညာခဲ့ပါတယ်။လေယောင်ခြေဆိုင်ချက်ပလစ်ကားတွေထုတ်လုပ်နေတဲ့ GM ကုမ္ပဏီအနေနဲ့အဝယ်ကျဆင်းသွားတာကြောင့်နောက်ဆုတ်သွားလို့အဲ့ဒီကုမ္ပဏီလက်အောက်မှာအလုပ်လုပ်နေကြတဲ့ထောင်ထဲရှိတဲ့ထိုင်းနဲ့မြန်မာနိုင်ငံသားအလုပ်သမားတွေရဲ့စံတမာဟာလည်းမရေမရဖြစ်လာနေတာပါ။ထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာနဲ့ခီးသွွာလာမှုတွေကျဆင်းလာတာဖြစ်ပြီးဒီနိုင်ငံသားကဧည့်သည်တွေကိုမှီနေရတဲ့ခီးသွွာလုပ်ငန်းတွေပျော်ရွှင်ဆက်ကာရာအိုကေနိုင်ငံစတဲ့နေရာတွေနဲ့စားတောက်ဆိုင်တွေအပြင်ရိုးရာလက်မှုအထည်စတဲ့လုပ်ငန်းတွေကိုပါထိခိုက်လာနေတာပါအခုဆိုရင်ကုန်တိုက်တွေကတနင်္ဂနွေပိုင်းဖွင့်ထားတဲ့အယောင်ဆိုင်တွေမှာလည်းဝယ်သူနှဲပါလာတဲ့အတွက်ဆန့်ရှင်တွေဟာအခန်းကတော့ပေးဖို့အဆင်မပြေဖြစ်လာကြရတယ်လို့ဒီလိုဆိုင်တွေမှာအလုပ်လုပ်ဖို့အတွက်နှားထားတဲ့မြန်မာနိုင်ငံသားလူသမားတွေကိုလည်းလာကြလျှော့ပေးတာအလုပ်သမားဥယျာဉ်လျှော့ထားတာတွေလုပ်နေပါတယ်